အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးတင်မမှုတွေမြင့်တက်လာနေတဲ့အချိန်မှာကျဆင်းလာတဲ့ကမ္ဘာစီးပွားရေးအခြေအနေကိုတုံ့ပြန်ဖို့အမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌကဘဏ်အတိုးနှုန်းလျှော့ချခဲ့သလိုအမေရိကန်ကတရုတ်ကိုငွေချေးကစားတဲ့နိုင်ငံစီးရင်တဲ့တရုတ်ဝင်ထည့်သွင်းလိုက်ပါတယ်အာရှသုံးနိုင်ငံကဗဟိုဘဏ်တွေကလည်းအတိုးနှုန်းတွေမနေ့ကရုတ်တရက်လျှော့ချပေးခဲ့ပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ကြောင့်အခုလိုဖြစ်ပေါ်လာတဲ့ခရက်ရိုက်ခိုက်မှုတွေအကြောင်းအပြည့်အစုံကိုတော့ကိုရမ်းမင်းထွန်းကတင်ပြပေးပါမယ်ရှင်
။အမေရိကန်နိုင်ငံရဲ့စီးပွားရေးတိုးတက်အကောင့်လာတာကြောင့်ဆိုပြီးမနေ့စက်တင်ဘာလကအမေရိကန်ဗဟိုဘဏ်က2008ခုနှစ်နောက်ပိုင်းပထမဆုံးအကြိမ်အဖြစ်ဘဏ်အတိုးနှုန်းကိုမြင့်တင်ခဲ့ပါတယ်။ဒါပေမဲ့ဒီနှစ်ဇူလိုင်လကုန်ဆုံးချိန်မှာတော့လက်ရှိအတိုးနှုန်းကို 3.25% ရာခိုင်နှုန်းလျှော့ချမယ်လို့ကြေညာခဲ့ပါတယ်။အတိုးနှုန်းလျှော့ချရတဲ့အကြောင်းရင်းကို American ဘိုဟိုဘန်ဥက္ကဋ္ဌ Jerome Powell ကအခုလိုပြောပါတယ်
။ We decided today to lower the target for the federal funds rate by a quarter of a percentage point to a range of 2% to 2.25%. The outlook for the US economy remains favorable.
လက်ရှိအတိုးနှုန်းကို 3.25% လျှော့ချဖို့ဆုံးဖြတ်ပြီးအမေရိကန်နိုင်ငံရဲ့ဘဏ်အတိုးနှုန်းကို2ရာခိုင်နှုန်းနဲ့ 2.25 ရာခိုင်နှုန်းအတွင်းရှိစေပါမယ်။အခုဆုံးဖြတ်ချက်ဟာအလားအလာကောင်းမွန်နေစေဖြစ်တဲ့အမေရိကန်စီးပွားရေးကိုအထောက်အကူဖြစ်ဖို့ဖြစ်သလိုကမ္ဘာစီးပွားရေးကျဆင်းနေမှုနဲ့ကုန်သွယ်ရေးမူဝါဒမရေရာမှုတွေကိုတုံ့ပြန်ဖို့အတွက်ဖြစ်ပါတယ်။
အဲ့ဒီနေ့ကဒီအချက်အပြင်အမေရိကန်နိုင်ငံအနေနဲ့ကမ္ဘာစီးပွားရေးကျဆင်းမှုတန်ကိုရိုက်ခတ်ခံစားနေရပြီးကုန်သွယ်ရေးတင်မာမှုဟာလည်းအမေရိကန်စီးပွားရေးပေါ်ထိခိုက်မှုရှိနေကြောင်းကိုလည်းသတင်းစာရှင်းလင်းပွဲမှာဗဟိုဘဏ်ဥက္ကဋ္ဌပါဝယ်ကဆက်လက်ပြောကြားခဲ့ပါတယ်။အမေရိကန်နိုင်ငံကတိုးနှုန်းလျှော့ချကြောင်းကြေညာပြီးဒီပတ်အတွင်းမှာပဲတရုတ်နိုင်ငံသုံးရွာငွေကျဆင်းလာတာနဲ့အတူအမေရိကန်နိုင်ငံကတရုတ်ကိုငွေကြေးကစားတဲ့နိုင်ငံစီးရင်တဲ့တရားဝင်ထည့်သွင်းလိုက်ပါတယ်။ဒီလိုကြေညာလိုက်တာကြောင့်အမေရိကန်နဲ့တရုတ်နိုင်ငံတို့ရဲ့ကုန်သွယ်စစ်ပွဲဟာကုန်ပစ္စည်းနယ်ပယ်ကနေငွေကြေးနယ်ပယ်အထိရောက်ရှိသွားနိုင်တယ်ဆိုပြီးစိုးရိမ်ပူပန်မှုတွေထွက်ပေါ်နေစမှာပဲအာရှနိုင်ငံသုံးနိုင်ငံကဗဟိုဘဏ်တွေကလည်းသူတို့နိုင်ငံရဲ့ဘဏ်အတုံးနှုံးတွေကိုတိတိတတ်တတ်လျှော့ချလိုက်ကြတဲ့အတွက်ကမ္ဘာစီးပွားရေးလောကအတွင်းတန်အတော်ဖြစ်သွားစေခဲ့ပါတယ်။အိန္ဒိယနိုင်ငံကအခြေခံအမှတ် 35 မှတ်လျှော့ချလိုက်ပြီးအတုံးနှုံး600,000,000ကျော်ရှိရာက5.4%အထိလျှော့ချခဲ့သလိုနယူးဇီလန်နိုင်ငံကအခြေခံအမှတ်90ကိုလျှော့ချခဲ့ပြီးအတိုးနှုန်းကိုအနည်းဆုံး11%အထိလျှော့ချခဲ့ပါတယ်။ထိုင်းဘိုဘန်ကတော့ American Need to 3.25%လျှော့ချခဲ့ပြီးအတိုးနှုန်းကို1.5%သတ်မှတ်လိုက်ပါတယ်။အိန္ဒိယနိုင်ငံဘိုဘန်ဥက္ကဋ္ဌကအတိုးနှုန်းတိတိတတ်တတ်လျှော့ချရခြင်းအကြောင်းကိုအခုလိုပြောပြပါတယ်
။ Accordingly, the MPC was of the view that the standard 25 basis points might prove to be inadequate.In view of the evolving global and domestic macroeconomic development
India Bohoban a four win တွေအနေနဲ့ပုံမှန်စံနှုန်းဖြစ်တဲ့အခြေခံအမှတ်25မှတ်ကိုမလုံလောက်ဘူးလို့ထင်တယ်လို့အခြေခံအမှတ်90ကိုလည်းမျှလွန့်တယ်လို့ထင်ပါတယ်။ဒါကြောင့်35မှတ်လျှော့ချဖို့ဆုံးဖြတ်လိုက်တာဖြစ်ပါတယ်
။ဒီလိုဘိုဘန်တွေရဲ့အတိုးနှုန်းလျှော့ချမှုဟာဒီအာရှသုံးနိုင်ငံအတွင်းမှာပဲရပ်ဆိုင်းသွားမလားဒါမှမဟုတ်တခြားနိုင်ငံတွေကိုပါကူးစက်သွားနိုင်မလားဆိုတာကတော့မသေချာလာပါဘူး။ဩစတြေးလျနိုင်ငံကလက်ရှိအတွန်းနှုန်းတိုင်းထားရှိဖို့လွန်ခဲ့တဲ့လအတွင်းကဆုံးဖြတ်ခဲ့ပေမဲ့အခုအခါဩစတြေးလျဒေါ်လာတန်ဖိုးကျဆင်းနေတာကိုတွေ့ရပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံတို့ကုန်သွယ်ရေးတင်မာမှုရောပါမဲ့အလားအလာရှာမတွေ့သေးခင်အချိန်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ဘိုဟိုဘဏ်အနေနဲ့အတွန်းနှုန်းကိုဒီထက်ပိုလျှော့ချဖို့မျက်မျက်ဆက်ဆက်လှုပ်ဆောင်တင်ကြောင်း Twitter ကနေပြင်းပြထန်ထန်ဖိအားပေးပြောကြားနေပါတယ်။2008ခုနှစ်ကမ္ဘာစီးပွားရေးကျဆင်းချိန်အမေရိကန်နိုင်ငံ Greek နိုင်ငံနဲ့အိုင်စလန်နိုင်ငံတို့ရဲ့ဈေးကွက်တွေမှာအောင်းအောင်းမြင်းမြင်းနဲ့ရင်းနှီးမြှုပ်နှံမှုနဲ့အယောင်အဝယ်တွေလုံနိုင်ခဲ့လို့လူသိများလာသူ hedge fund manager တူဖြစ်တဲ့ Kyle Bass ကတော့ American ဘိုဟိုဘဏ်ဟာအတိုးနှုန်းကို3%အထိရောက်အောင်တဖြည်းဖြည်းချင်းနဲ့ short ချပြီးဂျပန်ဘိုဟိုဘဏ်ရဲ့နည်းလမ်းကိုကျဉ်းသုံးလာဖို့ရှိကြောင်း Hawking ထုတ်တာကြောင်းပါခင်ဗျာ